of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်းကနေ2018ခုနှစ်ဖေဖော်ဝါရီလ10ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25 MHz ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မူကကျွန်မစုမပါရှင
်ဒေါ်ရရှင်မြတ်ရှင်လန်းချမ်းမြေချပါစီရှင်ကျွန်မသင်္ကီထိုက်ပါမြောက်ကိုရီးယားနိုင်ငံကိုလာရောက်ဖို့တောင်ကိုရီးယားသမ္မတကိုမြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံရဲ့အလဲဗဟိုကိုအစ္စရေးတို့ပြစ်မှတ်ထားတိုက်ခိုက်ခဲ့မှုကိုလက်တုံ့ပြန်မယ်လို့ဆီးရီးယားကကြေညာပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့မြန်မာနိုင်ငံမှအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ရိုက်တာသတင်းဌာနကထုတ်ပြန်လိုက်တဲ့အစီအခံစာအရရခိုင်မြောက်ပိုင်းဘက်မှာတော့လွတ်လပ်ပြီးတော့ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုအမြန်ဆုံးလုပ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်တဲ့သတင်းနဲ့အတူကချင်ပြည်နယ်ကာမိုင်းမှာတော့ဒီကနေ့ KIA ကထိန်းသိမ်းထားတဲ့မြန်မာတပ်မတော်ကစစ်သည်တွေကိုပြန်ပြီးတော့မြန်မာတပ်မတော်လက်ထက်ကိုပြန်အပ်ခဲ့တဲ့သတင်းပါနားဆင်ရမှာကတော့
KIO အနေနဲ့ဒီလိုလွတ်ပေးတဲ့အတွက်ကြောင့်မလို့ကျမတို့အနေနဲ့တော့အယံဝမ်းသာတယ်ပေါ့ပြီးလို့ရှိရင်တော့လွတ်မြောက်လာမယ့်ဒီတပ်မတော်သားတွေရဲ့မိသားစုတွေအရာရှိတွေရဲ့မိသားစုတွေလည်းတော်တော်ဝမ်းသာတယ
်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ဒီတောင်ကိုရီးယားနိုင်ငံမှာကျင်းပနေတဲ့2018ဆောင်းရာသီအိုလံပစ်ပွဲတော်အကြောင်းကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဦးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
တောင်ကိုရီးယားခေါင်းဆောင်အနေနဲ့အစောဆုံးအဆင်ပြေမဲ့အချိန်မှာမြောက်ကိုရီးယားနိုင်ငံကိုအလဲလာရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ညီမဖြစ်သူကင်ယိုဂျွန်ကဒီကနေ့စနေနေ့တောင်ကိုရီးယားသမ္မတအိမ်တော် Blue House မှာသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံမှုအတွင်ကိုယ်တိုင်ဖိတ်ကြားခဲ့တာဖြစ်ပါတယ်။အနာဂတ်မှာဒီလိုဖြစ်လာဖို့အတွက်လိုအပ်တဲ့အခြေအနေမျိုးဖြစ်အောင်ဆောင်ရွက်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဖိတ်ကြားချက်ကိုတုံ့ပြန်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဖိတ်ကြားချက်အပေါ်တောင်ကိုရီးယားနိုင်ငံရေးပါတီတွေရဲ့တုံ့ပြန်ချက်တွေကတော့ကွဲပြားနေပါတယ်။မြောက်ကိုရီးယားရိနဲ့တွေ့ဆုံဆွေးနွေးမှုဟာဆိုရင်ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးတည်ဆောက်မှုအတွက်အရေးပါတဲ့အရှိန်အဟုန်တစ်ရပ်ကိုဖြစ်စေတယ်လို့အာနာယာဒီမိုကရက်တစ်ပါတီပြောခွင့်ရကပြောပါတယ်။မြောက်ကိုရီးယားရဲ့ဖိတ်ကြားကမ်းလှမ်းမှုရဲ့တကယ့်ရည်ရွယ်ချက်အပေါ်မှာတန်တရားနဲ့သတိထားဖို့အတိုက်ခံပါတီတွေဘက်ကတော့ပြောဆိုထားပါတယ်။တရားဝင်အနေနဲ့တော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ညီမကတောင်ကိုရီးယားဆောင်းရာသီအိုလံပစ်ပွဲတော်ကိုလာတက်တဲ့မြောက်ကိုရီးယားအဆင့်မြင့်ကိုယ်စားလှယ်အဖွဲ့ကအဖွဲ့ဝင်ဖြစ်ပါတယ်။ဒါပေမဲ့လို့လဲယုံဟပ်သတင်းမှာဖော်ပြချက်အရတော့သူမကမြောက်ကိုရီးယားခေါင်းဆောင်ရဲ့အထူးကိုယ်စားလှယ်ဖြစ်နေတောင်ကိုရီးယားကိုလာခဲ့တာလို့ပြောဆိုနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမဖြစ်သူကင်ယိုဂျွန်ကအခုခီးစင်ကတော့ကိုရီးယားစစ်ပွဲအပြီးနောက်ပိုင်းမြောက်ကိုရီးယားရဲ့အကြီးအကဲမိသားစုဝင်တဦးတောင်ကိုရီးယားကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။သူမကမြောက်ကိုရီးယားအလို့သမားပါတီရဲ့အကြီးအကဲအဖွဲ့ဝင်ဖြစ်သလိုအကိုဖြစ်သူအတွက်တော့အရေးပါတဲ့အကြံပေးတဦးလည်းဖြစ်ပါတယ်ရှင်
။စီးရီးယားနိုင်ငံအလဲပိုင်းမှာအစ္စရေးဘက်ကစီးရင်တိုက်ခိုက်ထားပြီးတဲ့နောက်မှာတော့အစ္စရေးရဲ့ရန်စကြီးကြော်မှုကိုစီးရီးယားကတုံ့ပြန်မယ်လို့နိုင်ငံပိုင်သတင်းစာကဖော်ပြပါတယ်။အီရန်ရဲ့ရန်စမှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားနိုင်ငံတွင်းကစီးရီးယားနဲ့အီရန်စီးရေးပစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ပြောခွင့်ရဂျိုနာသန်ကွန်ဝီကက်စ်က Twitter လိုမှုကွန်ရက်မှာရေးသားခဲ့ပါရယ်ပောက်ကွဲတန်တွေကိုမြို့တော်ဒမတ်စကတ်အနီးက Reef Damascus ပြည်နယ်ရင်းကပါကြားခဲ့ရတယ်လို့လဲစီးရီးယားနိုင်ငံပိုင်ရုပ်သံကပြောဆိုထားပါရယ်စီးရီးယားနိုင်ငံတွင်းကနေလွတ်တင်လိုက်တဲ့အီရန်ရဲ့ Away Drone ဒရုန်းယာဉ်ကမနေ့တောက်ကြနေ့နောက်မဲမှာအစ္စရေးပိုင်နယ်တဲကိုဝင်ရောက်လာခဲ့တာကြောင့်ပစ်ချခဲ့ကြောင်းအစ္စရေးဘက်ကအစောပိုင်းမှာပြောဆိုခဲ့ပါရယ်ဒါကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားနိုင်ငံတွင်းကအီရန်ပစ်မှတ်တွေကိုအစ္စရေးဘက်ကရည်ရွယ်တိုက်ခိုက်ခဲ့တယ်လို့ပြောခွင့်ရကွန်ဝီကက်စ်ကပြောပါရယ်အစ္စရေးရဲ့အချုပ်အခြာအာဏာကိုအခုလိုထိပါချိုးဖောက်မှုဟာအီရန်မှာတာဝန်ရှိတယ်လို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့တွေရဲ့ပြောခွင့်ရကပြောခဲ့ပါတယ်ဒီကနေ့စနေနေ့စီးရီးယားတိုက်ခိုက်မှုအတွင်းအစ္စရေးတိုက်လေယာဉ်တစ်စင်းကိုစီးရီးယားစစ်တပ်ကလေယာဉ်ပြင်အမြောက်နဲ့ပစ်ချခဲ့ပါတယ်အစ္စရေးလေယာဉ်မှုတွေကတော့လေယာဉ်ထဲကနေခုန်ထွက်နိုင်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒါပေမဲ့လည်းလေယာဉ်ပေါ်ကနေအရေးပေါ်ဆုံးခေါ်မှုအတွင်းအစ္စရေးလေယာဉ်မှုတူအပြင်းထန်နေရရခဲ့တယ်လို့နောက်ပိုင်းမှာအစ္စရေးဘက်ကပြောဆိုပါတယ်ခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားကကြားဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံတွင်းမှတ်တမ်းကိုတုံ့ပြန်ထားတဲ့ Democrat တွေရဲ့ရုံတွင်းမှတ်တမ်းထုတ်ပြန်ဖို့ကိုတော့သမ္မတ Donald Trump ကအတည်ပြုမပေးပါဘူး Imperial အချံပေးတူဦးဖြစ်တဲ့ Don McBain က ဒီမိုကရက်တစ်ရဲ့ရုံးတွင်မှတ်တမ်းကိုလူအများသိရှိအောင်မထုတ်ပြန်ဖို့သမ္မတကဆုံးဖြတ်ခဲ့တယ်လို့တောက်ကြံနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီရုံးတွင်မှတ်တမ်းတွေမှာထိတ်တန့်လျော့ဝဲအချက်လက်အများပြပါဝင်နေတာကြောင့်ဒီလိုဆုံးဖြတ်တာလို့လည်းပြောဆိုထားပါတယ်။ထိတ်တန့်ဒီမိုကရက်အောက်လွှတ်တော်အမတ်တယောက်ဖြစ်တဲ့စတန်နီဟိုယာကတော့သမ္မတထရန့်အနေနဲ့အခုလိုဟန်တားခဲ့တဲ့အတွက်အကြီးအကျယ်စိတ်ပျက်မိတယ်လို့တောက်ကြံနောင်ပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုပါတယ်။အောက်လွှတ်တော်ထောက်လိုက်ရေးကော်မတီက Republican တွေရဲ့တဖက်သက်ထုတ်ပြန်ချက်ကိုဖေဖော်ဝါရီလ2ရက်နေ့ကသမ္မတထရန့်ကအတည်ပြုပေးပြီးတဲ့နောက်တခြားတဖက်ကထုတ်ပြန်ချက်တွေကိုလည်းအမေရိကန်တွေအနေနဲ့သိတဲ့နယ်လို့သူကပြောဆိုတာပါ။ဒီမိုကရက်တစ်ရဲ့ရုံးနှင်းမှတ်တမ်းတွေထဲမှာလုံခြုံရေးကိုထိခိုက်နိုင်လောက်တဲ့အချက်လက်တွေမပါဘူးလို့ထောက်လိုက်ရေးအတိုင်းဝိုင်းကသုံးသက်တဲ့အကြောင်းလဲထိတ်တန့်ရရှိတူကပြောဆိုပါရရှင
်။အိမ်တွင်းအကြမ်းဖက်မှုနဲ့ဆွဆွဲခံထားတဲ့အိမ်ဘီရောဝန်ထမ်းတယောက်ဟာယာရုကနေနှုတ်ထွက်သွားပြီဖြစ်တယ်လို့အိမ်ဘီရောကတောက်ကြနေနောက်ပိုင်းမှာအတည်ပြုပြောကြားလိုက်ပါတယ်။သမရအတွက်မင်းကွန်းရေးသားသူဒေးဗစ်ဆိုရန်ဆန်ဟာတောက်ကြနေမှာနှုတ်ထွက်သွားကြောင်းအိမ်ဘီရောပြောခွင့်ရတူဖြစ်တဲ့ရတ်ရှားကပြောပါရယ်သူဟာယာရုကနှုတ်ထွက်ခဲ့တဲ့ဒုတိယမြောက်အိမ်ဘီရောဝန်ထမ်းလည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ရက်တုန်းကလည်းအိမ်ဘီရောဝန်ထမ်းရေးရာအကြီးတန်းအရာရှိတူဖြစ်တဲ့ Rob Porter နှုတ်ထွက်သွားပါတယ် Porter ဟာ United Scene လုတ်ခဲ့တယ်လို့သူ့ရဲ့ဇနီးဟောင်းတွေကဆွဆဲခဲ့ကြပြီးတဲ့နောက်အဲ့လိုနှုတ်ထွက်သွားတာပါ Sorensen ပေါ်ဆွဆဲချက်တွေထွက်ပေါ်လာပြီးတဲ့နောက်အိမ်ဘီရောတာဝန်ရှိသူတွေကသူ့ကိုခေါ်ယူပြောဆိုခဲ့တယ်လို့ရှားကပြောပါတယ်သမ္မတ Donald Trump ကတော့ Porter နှုတ်ထွက်သွားတဲ့အတွက်အလွန်ဝမ်းနည်းကြောင်းတောက်ကြနေမှာပဲပြောလိုက်ပါတယ်သူဟာအပြစ်မရှိသူဖြစ်တဲ့ဆိုတာကိုသတိပြုရမယ်လို့ထရမ့်ကသတင်းတော့တွေကိုတောက်ကြနေကအိုဘဲရုံးငန်းအတွင်ပြောပါတယ်ဒါပေမဲ့လည်းစိတ်ပိုင်းယုတ်ပိုင်းဆိုင်ရာနှိမ့်ဆက်ညှဉ်းပန်းခံခဲ့ရတယ်လို့ဆွဆွဲခဲ့တဲ့ပေါ်တာရဲ့ဇနီးဟောင်းတွေအကြောင်းတော့ထရမ့်ကမပြောဆိုခဲ့ပါဘူးခင်ဗျာ
ဒီ American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683လိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကြီးရဲ့ကမ္ဘာတဝန်းဗန္နရေးအသက်သွေးကြော့ကိုပိတ်ပစ်နိုင်ဖို့ကြိုးပမ်းမှုတစိ့တစ်ပိုင်းအနေနဲ့အမေရိကန်ပြည်ထောင်စုကဒေတာတွင်းနဲ့ဒေတာဆိုင်ရာ IS အဖွဲ့အတွက်လှုပ်လှုပ်နေသူတွေအကျိုးဆောင်တွေအပေါ်တိုးမြင့်ဖိအားပေးဆောင်ရွက်နေပါတယ်။မနေ့တောက်ကြနေမှာတော့အမေရိကန်ဗန္နရေးဝန်ကြီးဌာနကဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတဲ့ဆိုမာလီယာတူရကီနဲ့ဖိလစ်ပိုင်နိုင်ငံတွေကလူပုဂ္ဂိုလ်တွေကုမ္ပဏီတွေစီးရင်ကိုကြီးညာပါတယ်။အကြမ်းဖက်ဝါဒီအဖွဲ့ကိုလက်နက်ငွေကြေးနဲ့အဝေးဒိန်းဒရုန်းကျင်တွေရရှိအောင်ပံ့ပိုးပေးနေတဲ့ကိုညက်တွေကိုအကြီးအကျယ်ပြစ်မှတ်ထားဆောင်ရွက်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လဲအမေရိကန်ဗန္နရေးဝန်ကြီးဌာနကပြောဆိုပါတယ်။တန်ခတ်ပိတ်ဆို့ခံရတဲ့သူတွေတဲကအ ਨੇ ဆုံးတဦးကတော့ဖမ်းဆီးခံထားရပြီလဲဖြစ်ပါတယ်။အဗ်ဒူလာပတ်တာအက်စကာလွန်အဘူဘာကာကိုဆော်ဒီအာရေဗျကနေဖိလစ်ပိုင်နိုင်ငံမနီလာလေးစိတ်ကိုဆက်ရောက်လာခဲ့တဲ့ပြီးခဲ့တဲ့စက်တင်ဘာလမှာဖိလစ်ပိုင်အနာပိုင်တွေကဖမ်းဆီးခဲ့တာပါ။ IS အဖွဲ့နဲ့2016ခုနှစ်လောက်ကစလို့အလုပ်လုပ်နေတဲ့အဘူဘာကာကဖိလစ်ပိုင်နိုင်ငံတွင်က IS ရဲ့အခြေအဆက်တွေကိုဒေါ်လာ300,000,000လွှဲပြောင်းပေးရေးကူညီခဲ့တာလို့အမေရိကန်အရာရှိတွေကပြောဆိုထားပါတယ်ရှင
်။တူရကီမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှင့်ပေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကတူရကီအစိုးရကိုဖိအားပေးမှာဖြစ်တယ်လို့စီးရီးယားနိုင်ငံမြောက်ပိုင်းမှာမြောက် Atlantic စစ်ဆာကျူးအဖွဲ့ NATO ရဲ့စစ်စင်ရေးတွေထင်းထင်းသိမ်းသိမ်းရှိဖို့လဲတိုက်တွန်းမဲ့အကြောင်းအမေရိကန်အကြီးအကဲတာဝန်ရှိသူတွေကပြောဆိုပါတယ်အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကအရှိအလေပိုင်း၅နိုင်ငံခီးစဉ်ကိုနောက်သတင်းပတ်မှာစတင်မှာဖြစ်ပြီးဂျော်ဒန်နိုင်ငံကိုအရင်တော့ရောက်ပြီးတဲ့နောက်ဒုတိယမြောက်နိုင်ငံဖြစ်တူရကီကိုဝင်ရောက်မှာပါလက်ဘနွန်အီဂျစ်နဲ့ကူဝိတ်နိုင်ငံတို့ကအကြီးအကဲတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါလူခွင့်ရေးကိစ္စစီးရီးယားပြည်ပခါနဲ့ပတ်သက်ပြီးနေတို့ဖွဲ့ဝင်နိုင်ငံကြားသဘောထားကွဲပြားမှုတွေနဲ့တင်းမာမှုတွေပေါ်ပေါက်လာနေချိန်မှာပဲအမေရိကန်ထိပ်တန်းတန်တမန်ရဲ့တူရကီခီးစဉ်ထွက်ပေါ်လာတာပါအမေရိကန်နိုင်ငံသား NASA သိပ္ပံပညာရှင်ဆာခန်ဂိုဂီကို2016ခုနှစ်ဇူလိုင်လမှာတူရကီအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတပ်သေးအထောက်အထားခံရမှာမရှိဘဲအကြမ်းဖက်ဝါဒီအဖွဲ့ဝင်တဦးအဖြစ်ဖေဖော်ဝါရီလမှာစီရင်ချက်ချမှတ်ထားတာဖြစ်ပါတယ်။ဖေဖော်ဝါရီလတရနေ့မှာတော့လူ့အခွင့်အရေးလှုပ်ရှားမှုကြီးအဖွဲ့ကြီးဖြစ်တဲ့ Amnesty International ရဲ့တူရကီဆိုင်ရာအကြီးအကဲကိုထပ်ပြီးတော့ဖမ်းချုပ်အချုပ်ချထားပါတယ်။အဲ့ဒီဌာနခဲလေဟာလေဒီအကြမ်းဖက်ဝါဒဆိုင်ရာဆွဲချက်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
ပြည်내နိုင်ငံဌာနမျိုးအာဏာပိုင်တွေကဒေသခံသတင်းမီဒီယာတွေအနေနဲ့သတင်းမထုတ်ခင်အာဏာပိုင်တွေစီခွင့်ပြုချက်တောင်းရမယ်လို့အမိန့်ထုတ်ခဲ့ပြီးနောက်တည့်မှာပဲလူမှုရဲ့ကန့်ကွက်ပြောဆိုမှုတွေကြောင့်အမိန့်ကိုပြန်လည်ရုပ်သိမ်းသွားပါတယ်အခုလိုညွှန်ကြားခဲ့တဲ့အတွက်ဌာနပြန်ကြားရေးနဲ့လူမှုဆက်ဆံရေးဌာနအနေနဲ့သတင်းမီဒီယာတွေကိုတောင်းပန်ခဲ့တယ်လို့လည်း VNN မီဒီယာတွေမှာဖော်ပြခဲ့ပါတယ်ဌာနသတင်းစာနဲ့ဌာနရဲမှုခင်သတင်းစာတွေအနေနဲ့သတင်းတွေရိုက်နှိပ်မထုတ်ဝေခင်မှာစီစီရေးတင်ဖို့ဗုဒ္ဓဟူးနေ့ကအမိန့်ထုတ်ပြန်ခဲ့ပြီးနောက်ကြာသာပတေးနေ့မှာပြန်လည်ရုပ်သိမ်းသွားတာဖြစ်ပါတယ်ရှင
်နော်ဝေနိုင်ငံကမာရစ်ဘျော်ဂန်ဟာတောင်ကိုရီးယားနိုင်ငံပျုံချောင်းမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲရဲ့စံချိန်တင်မှတ်တန်ဝင်သူဖြစ်သွားပါပြီ15ကီလိုမီတာနှင်းလျှောစီးပြိုင်ပွဲမှာသူဟာငွေရစိတ်စုရခဲ့ပြီးဆောင်းရာသီအိုလံပစ်ပြိုင်ပွဲရဲ့ဂုဏ်သုဆောင်အမျိုးသမီးအားကစားတဦးဖြစ်လာပါတယ်အခုရရှိတဲ့စုဟာသူ့အတွက်တော့17ကြိမ်မြောက်စုဖြစ်ပြီးရွှေ6ကြိမ်ငွေ4ကြိမ်နဲ့ကြေးတစ်စိတ်တစုရပူပါတယ်ဆွီဒင်နိုင်ငံကရှာလော့ခဲလာကတော့ဒီနှစ်အတွက်နှင်းလျှောစီးပြိုင်ပွဲမှာပထမစုရောက်သွားပါတယ်2014ခုနှစ်ဆိုချီအိုလံပစ်ပြိုင်ပွဲမှာဘျော်ရကန်ကိုရှုံးနိမ့်သွားပြီးတဲ့နောက်ဒီပြိုင်ပွဲအတွင်းနောက်ဆုံး2ကီလိုမီတာမှာသူကအသာစီးရလာပြီး9စက္ကန့်ကျော်နဲ့ရွှေတစိတ်ရခဲ့တာပါဖင်လန်နိုင်ငံကခရစ်စတာပါမာကော့စကီကတော့ကြေးတစိတ်ရရှိပါတယ်အမေရိကန်ကဂျက်စီဒီဂန်စ်ကနံပါတ်5နေရာချိတ်ခဲ့ပြီးသူဟာအမေရိကန်မျိုးသမီးတွေထဲမှာအကောင်းဆုံးစံချိန်ချိုးနိုင်ခဲ့သူဖြစ်လာပါတယ်ဒီကနေ့မှာပဲအမေရိကန်ဒုသမရမိုက်ဖန်စာသူဇနီးကယ်ရင်နဲ့အတူကန့်နန်ရေခဲပြင်အားကစားကွဲမှာရေခဲလွှာအမြန်ရှော့စီပြိုင်ပွဲကိုကြည့်ရှုခဲ့ပါရခင်ဗျာ Direct from Washington The
Voice of America VOA စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်အောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးတော့ထိတ်တန်းရောက်သတင်းလွှာတွေနဲ့ဒီသတင်းဆောင်ပါတွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှအစုလိုက်အပြုံလိုက်တက်ဖြတ်မှုဆိုတဲ့အစီရင်ခံစာကိုရိုက်တာသတင်းဌာနကထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလွတ်လပ်ပြီးတော့ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရဘက်ကခွင့်ပြုဖို့အရေးတကြီးလိုအပ်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနက VOA ကိုပြောပါတယ်။အလားတူပဲကုလသမဂ္ဂအတွင်းမှုချုပ်ယုံကလည်းဒီအစီရင်ခံစာပါအချက်တွေပေါ်အလွန်ထိတ်လန့်မိပြီးတော့မြန်မာအစိုးရအနေနဲ့ပြည်စုံကျေပြန့်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့နဲ့ဖမ်းထားတဲ့သတင်းတောက်နှစ်ယောက်ကိုပြန်ပြီးတော့လွှတ်ပေးဖို့မနေ့တောက်ကြနေ့ကတောင်းဆိုလိုက်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ထားတဲ့ရိုက်တာသတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအရှိအာရှရေးရာပြောခွင့်ရ Justice Higgins က VOA ကိုခုလိုပြောပါတယ
် We are deeply troubled by reports of mass graves in the village of Indin
ညနေရောမှာအစုလိုက်ပြုံလိုက်တပ်ဖြတ်ပြီးမြုပ်နှံထားတဲ့အလောင်းတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတခြားထိတ်လန့်စရာကောင်းတဲ့လူခွေရီချူဖော်မှုလက္ခဏာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတွေပေါ်အမေရိကန်ဆိုရအနေနဲ့အလွန်အမင်းစိုးရိမ်မကင်းဖြစ်မိပါတယ်ဒီလိုလူခွင့်ရချူဖောက်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုအသေးချာတာဝန်ခံမှုရှိစေဖို့အကူအညီပေးရေးအမေရိကန်အနေနဲ့ဆက်ပြီးအလေးပေးလှုပ်ဆောင်သွားမှာပါ
။ဒါ့အပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းပါဝင်ဖို့တိုက်တွန်းကြောင်းသူကအခုလိုဆက်ပြောပါဗျာ
။ As with other previous reports of mass graves, this report highlights the ongoing and urgent need for Burmese authorities to cooperate with an independent
အစိုးရပြုလိုက်တပ်ဖက်ခံရမှုနဲ့ပတ်သက်တဲ့အရင်ကအစီရင်ခံစာတွေလိုပဲအခုအစီရင်ခံစာကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရက်ဆက်ကြမ်းကြုတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုစည်းစစ်ဆေးမှုမှာမြန်မာအာဏာပိုင်တွေအနေနဲ့ပူးပေါင်းပါဝင်ဖို့အရေးကြီးလိုအပ်နေစေဖြစ်တယ်ဆိုတာကိုမိမောင်းထုတ်ပြနေပါတယ်
။မှုကင်းဆေးပညာရဲ့ဆိုင်ရာကျွမ်းကျင်သူတွေရဲ့အကူအညီနဲ့စုစည်းစစ်ဆေးမယ်ဆိုရင်အဲ့ဒီမှာဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုပိုးပြီးကြကြံပြက်ပြက်နဲ့သိမြင်နိုင်အောင်အထောက်အကူပြုနိုင်မှာဖြစ်တယ်လို့လည်း Higgins ကဆိုပါတယ်။တပ်ဖြတ်ခံရသူတွေဟာဘယ်သူဘယ်ဝါဆိုတာရှင်းရှင်းလင်းလင်းသိအောင်လူခွင့်ရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုဖော်ထုတ်နိုင်မှုအပြင်တရားဥပဒေအတိုင်းထိုက်တဲ့တာဝန်ခံမှုရှိစေဖို့ကြိုတင်ပြင်ဆင်အားထုတ်ကြိုးပမ်းရမှာဒီစုံစမ်းစစ်ဆေးမှုဟာအထောက်အကူပေးမှာဖြစ်တယ်လို့လည်းသူကပြောပါတယ
် The Secretary of State determined that actions undertaken against the Rohingya in Northern Rakhine State
ဒီကိမီနယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုလိုရက်ကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကသတ်မှတ်ပြောဆိုထားပါတယ်ဒါကလည်းရရှိတဲ့ချက်လက်တွေနဲ့တင်လျော်တဲ့ဥပဒေဆန်းစစ်မှုတွေကိုကြဲကြဲပြန့်ပြန့်လုပ်ပြီးတဲ့နောက်မှသာနိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့အရေးအကြီးဆုံးလုပ်ငန်းတွေထဲကတစ်ခုအဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ
်။ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိသေးတာဟာရခိုင်ပြည်နယ်ကပဋိပက္ခကိုဖြေရှင်းရမှာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့လဲ Justin Higgins ကပြောပါတယ်။ အလားတူရိုက်တာသတင်းဌာနရဲ့အစီခံစာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုကြဲကြဲပြင်းပြင်းစုံစမ်းဖို့လိုအပ်နေတယ်ဆိုတာမိမောင်ထိုးပြသနေပြီးဒီအစီခံစာကိုရေးသားတဲ့သတင်းတောင်နှစ်ဦးကိုပြန်လွှတ်ပေးဖို့မြမအစိုးရကိုတိုက်တွန်းကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကတောက်ကြာနေနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
Yes, we're aware of this latest report. The details of which are very alarming.
ဒီနောက်ဆုံးအစီရင်ခံစာကိုကျွန်တော်တို့သတိပြုမိသလိုအဲ့ဒီမှာပါတဲ့အသေးစိတ်အချက်တွေဟာထိတ်လန့်စရာကောင်းပါတယ်။ရခိုင်ပြည်နယ်မှာကြမ်းဖက်မှုအလုံးနဲ့မတူညီတဲ့အတိုင်းဝိုင်းတွေအပေါ်တိုက်ခိုက်မှုတွေကိုအာဏာပိုင်တွေအနေနဲ့ပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်နဲ့စုံစမ်းစစ်ဆေးဖို့လိုအပ်နေတယ်ဆိုတာထပ်ပြီးတက်တည်ပြလိုက်တာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းဖမ်းဆီးခံထားရတဲ့တရေတော်နှူးကိုပြန်လွှတ်ပေးဖို့တောင်းဆိုထားသလိုဒီအတွက်လည်းကျွန်တော်တို့ဆက်ပြီးဖိအားပေးသွားမှာပ
ါ February 10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာကိုအစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖမ်းဆီးတရားဆွဲဆိုခံနေရတဲ့ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရေးသားခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်းကျေးရွာမှာရိုဟင်ဂျာအမျိုးသား10ဦးတပ်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းထောက်လှမ်းပြီးတော့ပြုစုရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်ရှင်
မယင်ချင်းနိုင်ပါရှင်ဆေးရေးပရိပခါတွေဖြစ်နေတဲ့ကချင်ပြည်နယ်တဲ့ဒီကနေ့မှာတော့ကာမိုင်းမြို့နယ်တွေကကြေးရွာတရွာမှာကချင်လက်နက်ကိုင်တဲ KIA ကထိန်းသိမ်းထားတဲ့မြမတက်မတော်ကစစ်သည်တွေကိုကချင်ငိမ့်ညာရေးအကျိုးဆောင်အဖွဲ့ကနေတဆင့်တက်ကိုပြန်ပြီးတော့အက်ခဲ့ပါတယ်နှစ်ဖက်ဆေးရေးရတင်းမာနေစေဖြစ်ပေမဲ့မြမစစ်တက်နဲ့ကချင်တက်တို့အကြားဒီလိုလှုပ်ဆောင်မှုအပေါ်ကြိုးဆိုကြပါတယ်ဒါပေမဲ့လို့စစ်ဖြစ်နေတဲ့နေရာကရက်သားတွေကိုစစ်တက်ဘက်ကနေဖမ်းဆီးထားတာကိုလည်းအ мян ဆုံးပြန်လွှတ်ပေးစေလိုတယ်လို့ကချင်ငိမ့်ညာရေးကွန်ရက်ကတောင်းဆိုပါတယ်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
ကချင်ပြည်နယ်ထဲမှာ KIA ကချင်လက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားအထူးသဖြင့်ကတော့တနိုင်းဒေသမိုးကောက်ဖားကန်ဘက်နဲ့မန်းစီစွန်ပရာဘွန်ဒေသတွေမှာတိုက်ပွဲတွေဖြစ်ခဲ့ပြီးတော့စစ်ရေးကတင်းမာနေစေအခြေအနေဖြစ်ပါတယ်။ဒါပေမဲ့လို့ဒီကနေ့ဖေဖော်ဝါရီလ10ရက်နေ့စနေနေ့ညနေပိုင်းမှာတော့ကချင်ပြည်နယ်ကာမိုင်းမြို့နယ်ကထန်လန်ကျေးရွာမှာတိုက်ပွဲတွေအတွင်းကချင်လက်နက်ကိုင်တပ် KIA ကထိန်းသိမ်းထားတဲ့မြန်မာအစိုးရစစ်တပ်ဘက်ကစစ်သည်3ဦးကိုကချင်လက်နက်ကိုင်တပ်ဘက်ကကချင်ငိမ့်ညာရေးအကျိုးဆောင်အဖွဲ့ကနေတဆင့်မြမတက်ဖက်ကိုပြန်လဲအနှံခဲ့ပါတယ်ထိန်းသိမ်းထားတဲ့စစ်သည်တွေကိုကြေးရွာထဲမှာပြန်လဲအနှံတာကိုဒေသခံသတင်းသမားတွေနဲ့အတူကိုယ်တိုင်လိုက်ပါသွားခဲ့တဲ့လမ်ဆောင်ကတော့ကချင်တက်ဖက်ကပြန်အနှံခဲ့တဲ့အခြေအနေအခုလိုပြောပြပါတယ
်ကဲဟိုကဲဘက်ကနေသူတို့ဒီမြမတမတော်ရဲ့စစ်တုံးပန်းပေါ့နော်ဒီစစ်တာ၃ရောက်ဖမ်းဆီးရမိထားတဲ့ဒီ၃ဦးကိုဒီအစမီဘာကွန်ဗင်းရှင်းအရကဲဟိုကဲကနေသူတို့ဒီ၃ဦးကိုဘာမှရက်ဆက်တာအမျိုးမျိုးကျွန်တော်တို့ဘာမှမလုပ်ပဲနဲ့ကောင်းမွန်စွာနဲ့စနစ်တကျငင်းချမ်းရဲ့ကျိုးဆောင်ဖြစ်တဲ့ဒီ PCG ဘက်ကနေကြားခံပေးပြီးမှသူတို့ဘက်ကနေတရားဝင်မြမတမတော်ရဲ့လက်ထက်ကိုအပေးတဲ့ဒီလှုပ်ဆောင်မှုကတော့ကျွန်တော်တို့တွေ့ရှိရတာပေါ့နော်။ဟုတ်ကဲ့ကျွန်တော်ကတော့ဒီဒီနဲ့အဖွဲ့တွေကိုကျွန်တော်တို့ရှင်းပြတာမှရှိတယ်။ချုပ်ဒီဒီမီဒီယာတချို့ပေးနေပို့လို့ကိုကျွန်တော်ကဟိုဘက်ကိုဟိုကိုယ်ကြီးပေးတာပေါ့နော်။ကျွန်တော်ကတော့အမှန်လိုက်ဒီမှာတချို့နဲ့ဒီလိုက်ပါသေးတာပေါ့။ဆိုတော့သူတို့ဒီညနေပိုင်းတနင်္လာရောက်မှကာမိုင်းမြို့နေทางอย่างเจียวมาตัวนี้เจียวเจียวแต่ก็ในชื่อตั้งแต่พอตาดีถ้ายังมีเรื่องเนี่ยป่าตัวก็เลยชื่อตั้งแต่ตรงนี้คือพิชิตีก็แล้วถ้าทำได้มาชื่อได้ก็ไม่ได้แต่คือที่เราคว้าเลือดอัพตัวตัวดีเนี่ยในใจมาตั้งแต่ป่าแล้วก็น่าคุ้มชื่อตัวที่อัพยืนขึ้นมา
အခုလိုမျိုးစည်ရဲတင်းမာနေစေအချိန်မှာကချင်တပ်ဖက်ကနေမြမစစ်တပ်ဖက်ကစစ်သည်တွေကိုပြန်ပေးခဲ့တာကတော့ငိမ့်ညာရေးအတွက်အလားလာကောင်းအဖြစ်လွန်ဆွန်ကရှုမြင်ပြီးတော့ဒေတာရင်းမှာတိုက်ပွဲတွေအများဆုံးရက်ပြီးတော့တည်ငြိမ်အေဂျင်စီလိုပါတယ်လို့သူကပြောပါတယ
်ဒါကအင်းမန်တောင်းတဲ့လက္ခဏာဖြစ်တယ်လို့ဒီငိမ့်ညာရေးအတွက်ကောင်းတဲ့လုံဆောင်မှုတစ်ခုလို့ကျွန်တော်တို့ကဒါတုံးတက်ပါတယ်ဒါပဲဖြစ်ပြောကျွန်တော်ဒီဘလော့အသေးသေးမှာကျွန်တော်ဒီ KOK ကိုကောင်းဆောင်ဘိုင်းနေကျွန်တော်တို့ဒီဒီပြပူချုပ်ပြီးပြုနောင်လို့ဒီမှာကျွန်တော်ပြည်ဆောင်တဲ့နောက်ပိုင်းမှာဒီလုံဆောင်မှုညီချင်းရဲ့အတွက်ရှယ်နားတာကောင်းတဲ့လုံဆောင်မှုတစ်ခုလို့ကျွန်တော်တို့ကဒီလိုမျိုးကောက်ချက်ချပေးနေမှာ
အခုလိုမျိုးမြန်မာစစ်တပ်ဘက်ကစစ်သည်တွေကိုကချင်တပ်ဘက်ကပြန်လွှတ်လိုက်တဲ့အပေါ်ကြိုးစိုးလက်ခံပေးမယ်လို့ကချင်တိုက်ပွဲတွေအတွင်းမှာကချင်တပ်နဲ့ဆက်သွယ်မှုရှိတယ်ဆိုပြီးကချင်ကျေးရွာသားတွေနဲ့ဒုက္ခသည်တွေကိုဖမ်းဆီးစစ်ဆေးမှုတွေရှိနေတာကိုလည်းအ мян ဆုံးပြန်လွှတ်ပေးစေချင်ပါတယ်လို့ကချင်ငိမ့်ညာရေးကွန်ရက်အဖွဲ့ကမခွန်ကြာကပြောပါတယ
် KIO အနေနဲ့ဒီလိုလွှတ်ပေးတဲ့အတွက်ကြောင့်မလို့ကျမတို့အနေနဲ့တော့အယံဝမ်းသာတယ်ပေါ့ပြီးလို့ရှိရင်တော့လွတ်မြောက်လာမယ်ဒီတပ်မတော်သားတွေရဲ့မိသားစုတွေအရာရှိတွေရဲ့မိသားစုတွေလည်းတော်တော်ဝမ်းသာမယ်ထင်ပါတယ်အဲ့တော့ဒီဟာမျိုးပုံစံမျိုးကိုမိတိတပ်မတော်မဆို lain na chin dong mae so lo shin no tong ba mya twet daw la kaung ayat ta mya twet daw la kaung long chong mae bo a lo tuma ro myanmar nai ngan ma pi twin sit ka ma pi nai de bu do daw le be pi twin sit ma pi yin naw di international humanitarian law ko lain na chin dong pe de so lo shin no tuma ro pi tu di da de twet so yin le da ta phat ta lan ga ni im da a thauk ku pyu de long chong ne da cha mo lo tuma ro a ni ne ro di lo pong sa myo ne ta mo dai ko chin dong si chin ne
aku chain di myanmar tat ne ka chin tat do cha si ye tin ma mu ri phit ni de a twet dukkha de a cho paim mi ni se phit bi long chong yi ha le so yin sia a ni tha phit ni se be lo ma khon cha ga pyo wa de
di mong dai ba mai khong di cha the ma so yin aku je swan ya ga lu ri so lo shin no ta ni ka de ya ni paim mi ni de aku thi thwet la lo ma ya bu pi no aku lo lo se ne a je swan ne de 6 long ga ywa 4 ywa ga lu u ye de ya jo wa le la ke thauk ba so bi aw ni de to do le be tuma ro a ni ne le twa bi ke thauk bo a twet ba ma ma khun pyu chat ma ya de de kha cha lo tu ro ri ya a ke yin mya aku chain ma ta sai do me so lo shin nyat mi ro me tbo ma pyan shi ni de အဲ့တော့ဒီလိုထိအနေထားမျိုးမှာဆိုရင်တော့အဖက်ဖက်ကဝိုင်းဝန်းစဉ်းစားပြီးပြည်သူလူထုကိုဒီလုံခြုံတဲ့နေရာရောက်အောင်ကဲထုတ်ပြီးမှစစ်တိုက်မယ်ဆိုလဲဆက်တိုက်ကြရင်တော့အကောင်းဆုံးဖြစ်တယ်ပေါ့လော့စဲတော့ပြည်သူတွေနာလာပြီး
KIA ဘက်ကပြန်ပေးခဲ့တဲ့မြန်မာစစ်တီဘက်ကစစ်တီတချို့ပြန်တဲ့လက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးအခုချိန်ထိကတော့ကချင်လက်နက်ကိုင်တပ်ဖက်ကရောမြန်မာစစ်တပ်ဖက်ကပါတစုံတရာတရားဝင်တရင်ထုတ်ပြန်ခြင်းတော့မရှိသေးပါဘူးရှင်
ရရှိမှာခင်ဗျာမိမိရဲ့ဆန္ဒအမြင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုတာရေးသားဖော်ပြတာဟာဒီမိုကရေစီစနစ်မှာအရေးပါတဲ့လူခွင့်ရတရားဖြစ်ပါတယ်ဒါပေမဲ့လို့ကိုယ့်ရဲ့အမြင်ဆိုပြီးတော့လူတစ်ဖက်သားကိုချင်းချောက်ပြောဆိုတာဒါမှမဟုတ်နစ်နာထိခိုက်အောင်လုပ်တာဒါမှမဟုတ်ကျင်းကျင်းတန်းတန်းဆဲဆိုရန်လိုတာတွေဟာလူခွင့်ရဟုတ်ပါရဲ့လားဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့နေရာမှာဘလို့ကျင့်ဝတ်အကန့်အသတ်တွေရှိပါသလဲဥပဒေအရဘလို့အမှားကန်ချက်ပြီးပြီးတော့ထိန်းချုပ်ထားပါသလဲအခုလာမယ့်စနေနေ့ညတဲ့လီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်စွန်းနီမြင်းမြန်ကြမယ်တော်ရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ
ဒီကနေ့ညစီစဉ်တင်ဆက်မယ်စနေညတရက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်တောင်ကိုရီးယားနိုင်ငံပျောင်ချန်းမြို့မှာကျင်းပနေတဲ့2018ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲကြီးဟာမနေ့ကပဲစတင်လိုက်ပါပြီဒီမှာတော့ဒီမြောက်ကိုရီးယားရဲ့အနုနီစီးယုံလာတဲ့အနေအထားကိုအမေရိကန်ကတံပြန်မှုစူးစမ်းနေတာတွေဟာတောင်ကိုရီးယားနဲ့တွားပြီးတော့ညှိနှိုင်းနေဆိုပြီးစိုးရိမ်သံတွေထွက်နေတာကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပယ်ချပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒုသမ္မတမိုက်ပန့်စ်ကပြင်းထန်တဲ့စကားလုံးတွေကြောင့်ကာလရှည်မိတ်ဖက်ဖြစ်ခဲ့တဲ့တောင်ကိုရီးယားနဲ့ထိတိုက်တွေ့နိုင်လို့စိုးရိမ်စရာရှိကြောင်းသုံးသပ်သူတချို့ကပြောပါတယ်။ VOA တန်တမန်ရေးရာသတင်းတောက်စင်ဒီစိန်ကသတင်းလွှာကိုတော့မရေးသနာကျော်ပြောပြပေးပါရှင်။
ကမ္ဘာအကောင်ဆုံးအားကစားသမားတွေတောင်နှင်းမြောက်ကိုရီးယားနယ်စပ်နဲ့မိုင်၄၀ပဲဝေးတဲ့ပျောင်ချန်းမှာအိုလံပစ်မီးတောက်ကိုထွန်းညှိလိုက်ချိန်မှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချောက်မှုအန္တရာယ်ကအရင်တုန်းကအတိုင်းပဲနောက်ကွယ်မှာရှိနေပါတယ်။အားကစားပွဲတော်ဖွင့်ပွဲသွားတက်တဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကမြောက်ကိုရီးယားရဲ့ပြစ်ခတ်မှုကြောင့်နစ်မြုပ်သွားတဲ့တောင်ကိုရီးယားစစ်သည်မော်ထားတဲ့အထိတ်အမှန်တွေကိုတောက်ကြနေကပဲသွားရောက်ခဲ့ပါတယ
်။ We shared our common objective of confrontingthe regime in North Korea whose military
ကျွန်တော်နောက်မှာရင်သူတို့ရဲ့စစ်သွေးကြွမှုကိုမြင်နိုင်တဲ့မြောက်ကိုရီးယားအစိုးရနဲ့ထိတ်တဲရင်ဆိုင်ရေးမှာကျွန်တော်တို့ရဲ့ရည်ရွယ်ချက်ကအတူတူပါပဲသူတို့နျူကလ িয়ার နဲ့ထိတ်ဖူးတဲ့ဒုံးကျည်အစီအစဉ်ကိုအဆုံးတိုင်ဆွတ်လွတ်သွားတဲ့အချိန်ထိအတူတူလှုပ်ဆောင်သွားရမယ
်ဒုသမရာပန့်စ်ကမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ပြင်းထန်တဲ့စကားလုံးတွေသုံးတာကြောင့်အမေရိကန်နဲ့တောင်ကိုရီးယားကြားကွဲပြားမှုတွေဖြစ်လာနိုင်တာဆိုတဲ့မေးခွန်းကိုတော့တောင်ကိုရီးယားဂျပန်တို့နဲ့အမေရိကန်ရဲ့ဆက်ဆံရေးကလုံးဝကိုခိုင်မာပါတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူ Heather Nauert ကပြောပါတယ
် The United States will not back away from its ally and no one is going to drive a wedge between the United States and the Republic of Korea and the United States
အမေရိကန်ပြည်ထောင်စုအနေနဲ့ကိုယ့်ရဲ့မဟာမိတ်တွေကိုစွန့်ခွာသွားမှာမဟုတ်ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားတို့ဂျပန်တို့ကြားမှာကွဲပြားတာတွေဖြစ်အောင်လဲဘယ်သူကမှလုံးဝမဟုတ်ပါဘူး
မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ရင်အမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရတို့ရဲ့ကင်တွယ်ချင်းကပ်ပုံတွေတူးလေးမရှိတာပုံမှန်ပါပဲလို့လဲ Miss Newark ကပြောပါတယ်တချို့အခဲကတ်တွေကတော့မြောက်ကိုရီးယားကိုပို့ပြီးအထူးကြံဖြစ်အောင်ဖျက်တောက်ဖို့အတွက်အမေရိကန်ကအစွမ်းကုန် PRP ဆက်ပြီးတော့လှုပ်ဆောင်ခြင်းနေတဲ့အချိန်မှာတောင်ကိုရီးယားကတော့အိမ်နီးချင်းမြောက်ကိုရီးယားနဲ့တိုက်ရိုက်ထိတွေ့ဆက်ဆံခြင်းပြီးတော့ဒီအချက်နဲ့ချက်ကြောင့်သူတို့ကြားမှာကွဲပြားမှုဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ် Wilson Center ကကမ္ဘာရေအကဲအကဲ Abraham Dammer ကအခုလိုသုံးသပ်ပါတယ
် Where this break may really break out into the public is after the Olympics when the United States and Seoul are set to engage in joint military exercises
ကြဒနာပေါ်လာမဲ့အချိန်ကဒီ Olympic ပွဲတော်ကြီးပြီးသွားလို့ American နဲ့ Tang Korea ပူးတွဲစေလေခြင်းမှုလုပ်ကြမယ်အချိန်မှာအဲ့ဒါကို Tang Korea ကထပ်ပြီးရွှေဆိုင်ခိုင်းမယ်ဒါကို American ကလည်းသဘောမချဘူးဆိုမှဒီနိုင်ငံလူသိရှင်ကြားခွာပြဲကြပြီးဒီအချိန်လေးကိုမြောက်ကိုရီးယားကကောင်းကောင်းအသုံးချလာနိုင်ပါတယ်
ဒီတော့တွင်မှာတော့ American နဲ့ Tang Korea ကြားပူးတွဲပြုလုပ်နေကြဆေးရည်လေ့ကျင့်မှုတွေကိုအခု Olympic ပွဲတော်ပြီးဆုံးချိန်အထိရည်နာထားပါတယ်လောလောဆယ်မှာအားလုံးက Olympic ပွဲတော်ကြီးအားမြင်မြင်ပြီးဆုံးရေးကိုပဲအာရုံစိုက်နေတာဖြစ်ပါတယ်ရှင
် I found a love for meDarling, just dive right in and follow my lead.
နာမည်ဖေဗူလာ14ရက်နေ့ဟာ Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပါတယ်။ဒီတော့ VUE ပရိသတ်တွေလည်းအချစ်တချင်းလေးတွေကိုနားထောင်ရင်းကိုချစ်တဲ့သူအတွက်လည်းသတင်းစကားလေးတွေပါရင်ချစ်သူများနေ့ကိုဆင်နွှဲကြပါစို့နော်။သူတို့အတွက် Valentine's Day တချင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုရင် VUE Facebook စာမျက်နှာမှာပဲဖြစ်ဖြစ်email ကနေတည်းဖြစ်ဖြစ်စာရေးသားပေးပို့လို့ရပါတယ် VOA email လိပ်စာက bambies@voanews.com ဖြစ်ပါတယ် Facebook က VOA ပရိသတ်တွေအနေနဲ့တော့ VOA မြန်မာဝိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တည်တောင်းနိုင်တယ်လို့ချစ်သူအတွက်အမှတ်တရလေးတွေလည်းလာပြီးပြောထားနိုင်ပါတယ် February 10ရက်နေ့နောက်ဆုံးထားပြီးတော့ပေးပို့ပေးပါနော
် Well I found a man stronger than anyone
VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ညပိုင်းအစီအစဉ်တွေကိုတော့ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 1925.32 နဲ့လိုင်းလက်မီတာ 190 တို့ကနေဖက်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသတ်ခင်ကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
တောင်ကိုရီးယားခေါင်းဆောင်အစောဆုံးအဆင်ပြေမဲ့အချိန်မြောက်ကိုရီးယားနိုင်ငံကိုအလေလာရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ညီမဖြစ်သူကင်ယိုဂျွန်ကဒီကနေ့စနေနေ့တောင်ကိုရီးယားသမ္မတအင်ဒိုဘလူးဟောက်စ်မှာသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံမှုအတွင်းကိုရန်ဖိတ်ကြားခဲ့တာဖြစ်ပါတယ်။အနာဂတ်မှာဒီလိုဖြစ်လာဖို့အတွက်လိုအပ်တဲ့အခြေအနေမျိုးဖြစ်အောင်ဆောင်ရွက်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဖိတ်ကြားချက်ကိုတုံ့ပြန်ထားပါတယ်။ဆီးရီးယားနိုင်ငံအလယ်ဗဟိုဒေသမှာအစ္စရေးဘက်ကစီးနှင်တိုက်ခိုက်ခဲ့ပြီးနောက်မှာတော့အစ္စရေးရဲ့ရန်စကျူးကျော်မှုကိုလက်တုံ့ပြန်မယ်လို့ဆီးရီးယားကနိုင်ငံပိုင်သတင်းမှာဖော်ပြလိုက်ပါတယ်။အီရန်ရဲ့ရန်စမှုကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားနိုင်ငံတွင်းကဆီးရီးယားနဲ့အီရန်စစ်ရေးပစ်မှတ်တွေကိုတိုက်ခိုက်ခဲ့တာလို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ပြောခွင့်ရဂျိုနသန်ကွန်နီကတ်စ်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပောက်ကွဲသံတွေကိုမြို့တော်ဒမတ်စကတ်အနီးက Reef Damascus ပြည်နယ်တွင်းကပါကြားခဲ့ရတာလို့ဆီးရီးယားနိုင်ငံပိုင်ရုပ်သံကပြောဆိုထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားကကြားဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှူးတွေကအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေဆွဆွဲထားတဲ့အငင်းပွားပွဲရုံးတွင်းမှတ်တမ်းကိုတုံ့ပြန်ထားတဲ့ Democrat တွေရဲ့ရုံးတွင်းမှတ်တမ်းထုတ်ပြန်ဖို့ကတော့သမ္မတ Donald Trump ကအတည်ပြုမပေးခဲ့ပါဘူးရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Jonathan Cummins ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ View American တန်ရဲ့ညနေပိုင်းမြန်မာပါတာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.